ပြီးခဲ့တဲ့နိုဝင်ဘာလကအမေရိကန်သမ္မတရွေးကောက်ပွဲမှာမဲပေးခွင့်မရှိသူတွေတန်းနဲ့ချီပြီးမဲပေးကြတာကြောင့်သူ့အနေနဲ့ popular vote လို့ခေါ်တဲ့တနင်္ဂနွေလုံးအတိုင်းအတာနဲ့အမေအများဆုံးမရခဲ့ခြင်းဖြစ်တယ်ဆိုတာကိုသမ္မတဒေါ်နယ်ထရမ့်ကယုံကြည်နေစေဖြစ်ကြောင်းအင်ဂျီရောကအင်္ဂါနေ့မှာပြောပါတယ်သမ္မတထရမ့်အနေနဲ့အဲ့ဒီအတိုင်းယုံကြည်နေစေဖြစ်ကြောင်းအင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကသတင်းတောက်တွေကိုပြောပါတယ်အမေရိကန်နိုင်ငံအတွင်းမှာရောက်နေကြတဲ့မဲပေးခွင့်မရှိသူ3တန်းကနေ5တန်းအကြားဟာပြန်မဲ့ဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်ကိုမဲပေးခဲ့ကြကြောင်းအကြောင်းအချက်မမှန်ကန်တဲ့အချက်ကိုလွတ်တော်ကောင်းဆောင်နေတဲ့တွေ့ဆုံစဉ်ထရမ့်ကထပ်မံပြောကြားလိုက်ပြီးနောက်တနေ့မှာပဲအင်ဂျီရောပြောခွင့်ရစပိုက်ဆာကတင်းတောက်တွေကိုပြောလိုက်တာပါရွေးကောက်ပွဲကော်မရှင်အရာရှိတွေကတော့နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲမတမာမှုတွေဖြစ်ပေါ်ခဲ့တယ်ဆိုတဲ့အထောက်အထားကိုမတွေ့ရကြောင်းအထူးသဖြင့်ထရမ့်ကိုကားပြောဆိုနေတဲ့အတိုင်းအတာနဲ့ဖြစ်နိုင်ခြင်းမရှိကြောင်းပြောပါတယ်ရီပပ်ဘလစ်ကန်ပါတီရင်းသမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုပြုလုပ်စဉ်ကထရမ့်ကိုရှုံးနိမ့်ခဲ့တဲ့မြောက်ကိုရိုလိုင်းနာပြည်နယ်အထက်လွှတ်တော်အမရင်းစီဂရမ်ကတော့ထရမ့်အနေနဲ့ဒီကိစ္စကိုထပ်ခါတလဲလဲမပြောတင်တော့ကြောင်းတကယ်လို့မဲမတမာမှုရှိခဲ့တယ်လို့သူ့အနေနဲ့ယုံကြည်စဲဆိုရင်လဲဘာကြောင့်အဲ့ဒီလိုပြောရလဲဆိုတဲ့တက်တဲ့အထောက်အထားကိုဖော်ထုတ်ပြသတင်ကြောင်းအင်္ဂါနေ့မှာပြောပါတယ်ဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်ကတနင်္ဂနွေလုံးအတိုင်းအတာနဲ့ထရမ့်ရဲ့မဲအရေးအတွက်သုံးသန်းနီးပါးပိုရခဲ့တာဖြစ်ပါတယ်